နယူးယောက်မြို့ကဆေးရုံမှာကိုဗစ် -19 လူနာတွေကိုကူးသပေးရင်ကိုယ်တိုင်အဲ့ဒီရောဂါကူးစက်ခံခဲ့ရတဲ့မြန်မာဆရာဝန်တူရဲ့အတွေ့အကြုံကိုတင်ပြပေးကြပါမယ်။ဒေါက်တာနန္ဒဟာနယူးယောက်မြို့ကဆူနီဒေါင်းစတိတ်ဆေးရုံမှာအဆုတ်နဲ့ ICU အထူးကျန်းမာကူးသရေးဆေးပညာအထူးကုသင်တန်းတက်နေသူဖြစ်ပါတယ်။နယူးယောက်မြို့ဟာလက်ရှိမှာအမေရိကန်ပြည်ထောင်စုအတွင်းကိုဗစ် -19 ကူးစက်မှုတွေအကြီးမားဆုံးဖြစ်နေတဲ့နေရာဖြစ်တာနဲ့အညီလွန်ခဲ့တဲ့သတင်း3ပတ်လောက်ကစပြီးသူတို့ဆေးရုံမှာလည်းဒီကိုဗစ် -19 ရောဂါကူးစက်နေတဲ့လူနာတွေကိုစတင်ကူးသပေးရင်ကသူကိုယ်တိုင်လည်းဒီရောဂါကူးစက်ခံခဲ့ရတာပါသူရဲ့အတွေ့အကြုံတွေကိုအခုလိုစတင်ရှင်းပြပါလေ
သူနယူးယောက်ကအခြေအနေတော့တော်တော်ဆိုးနေတယ်ဗျာကျွန်တော်တို့ဆေးရုံဆိုရင်တော့လွန်ခဲ့တဲ့3ပတ်ကျော်လောက်ကစပြီးတော့မှဒီကိုဗစ်လူနာတွေစပြီးတော့မှတွေ့ရတယ်ဗျာအဲ့ရှင်ကနေစပြီးတော့မှအဲ့လူနာတွေကတရက်ပြီးတရက်ပို့ပို့များလာတာအခုဆိုရင်ကျွန်တော်တို့ ICU ပါဆိုရင်အခုဟို3ဆလောက်ကိုထပ်ပြီးချက်ထားတယ်ဗျာအခုကျွန်တော်တို့ ICU မှာဆိုရင်တော့အဲ့ ventilator အသက်ရှင်ဆက်တင်ထားတဲ့လူနာတွေက30အနေနဲ့40လောက်ရှိရှိနေပြီနောက်ပြီးတော့အဲ့ဒီပုံမှန် medical ward တွေမှာလည်းနောက်ထပ် covid လူနာတွေကနောက်ထပ်50လောက်ရှိရှိနေပြီဗျာ
ဆိုတော့80 80တရားနာကလာပြီပေါ့နော်တဖြည်းဖြည်းနဲ့
ဟုတ်တယ်ဗျာတရားဆက်တရားကိုလူနာတွေကပို့ပို့ပြီးတိုးလာတယ်ဗျာ
ဟုတ်ကဲ့ကိုနန္ဒကအဲ့ဒီတော့ဒီဆေးရုံမှာဘယ်တာဝန်ကိုယူထားရလဲခင်ဗျာ
ကျွန်တော်ကတော့ ICU ဆရာဝန်ဆိုတော့ဒီယောဂလက္ခဏာတွေတင်းထန်တဲ့လူနာတွေနောက်ပြီးဒီ ARDS လို့ခေါ်တဲ့ရုပ်တရက်အဆုတ်ပျက်စီးပြီးတော့မှဒီ ventilator အသက်ရှင်ဆက်တင်ဖို့လိုတဲ့လူနာတွေကိုအဓိကကူစားပေးရတာပါဗျာ
ကိုနန္ဒတို့ဆေးရုံကိုဒီ COVID-19 ဖြစ်တဲ့လူနာတွေစားရောက်ခရေကဒီလူနာတွေကိုကင်တွယ်လာရတာပေါ့နော်ဒါဆိုအဲ့လိုလား
ဟုတ်တယ်ဗျာဒီ3ဘက်ကျော်မှာနေတိုင်းဒီ COVID လူနာတွေကိုပဲအများဆုံးကူစားပေးနေရပါတယ
်ဟုတ်ကဲ့အဲ့လိုကူစားနေနေပဲကျွန်တော်တို့ကြားတာကအခုကိုနန္ဒကိုယ်တိုင်COVID-19 ကူးစက်ခံရတယ်လို့ကြားပါတယ်ခင်ဗျာအဲ့ဒါဘယ်လိုစသည့်တလဲခန္ဓာကိုယ်မှာဘယ်လိုပြောင်းလဲမှုတွေဖြစ်လို့လဲဟိုဒီ COVID-19 ကိုယ်မှာဖြစ်တယ်လို့တန်တရားဘယ်လိုစရှိတာလဲ
ကျွန်တော်ကတော့ခဏနေပြောသလိုပဲဒီ3ဘက်ကျော်လောက်မှာနေတိုင်း COVID patient တွေပဲကူးသနေရဆိုတော့ပေချိန်မှာဘယ်လိုကူးသွားလဲဆိုတော့အတိအကျပြောဖို့တော့နည်းနည်းခက်တော့ပေါ့ဘယ်လိုစဖြစ်လဲဆိုတော့ထိတ်ဆုံးတော့ခေါင်းကိုက်တာအမိစားရဗျာပထမတည်းကခေါင်းကိုက်တယ်ပြီးတော့နောက်ရက်မှာအပြာအဆရှိလာတာပေါ့အဲ့မှာအပြာရှိတဲ့အချိန်မှာကျွန်တော် test လုပ်ကြည့်လိုက်တဲ့အခါမှာ test က positive ဖြစ်နေတယ်အဓိကဖြစ်တာကတော့ကျွန်တော်ကအဲခေါင်းကိုက်တာနဲ့ဖျားတာနဲ့နေ့ရက်3ရက်လောက်ဖြစ်တယ်နောက်ပြီးကိုလက်မီတာဖြစ်တာပေါ့ဒါပေမဲ့ကျွန်တော်တခြားအဲ respiratory symptom တွေဖြစ်တဲ့အဲချောင်းဆိုးတာတွေအသက်ရှင်မွာတာတွေအဲ့ဒါတွေတော့မဖြစ်လိုက်ဘူးအခုဆိုတော့ကျွန်တော်အကုန်လုံးတော်တော်ပြန်ကောင်းနေပါပြီအဲဒီလိုကလည်းနေပြန်ကောင်းတော့ရှိနေပြီနောက်တစ်ပတ်ဆိုရင်အလုပ်ကိုပြန်ပေါ်ဖို့အတွက် ready ဖြစ်နေပါပြီ
ဟုတ်ကဲ့ကျွန်တော်တို့ကြားတာကဒီ COVID-19 ချင်းအတူတူမှာနည်းနည်းပြင်းတဲ့လူ၊တိတ်မပြင်းတဲ့လူ၊အရန်ကိုဆိုးတဲ့လူဆိုပြီးအစားအသားရှိတယ်လို့ပြောပါတယ်ဆိုတော့ကိုနန္ဒဖြစ်တာကဟိုတိတ်မပြင်းတဲ့အနေထားမို့လို့အဲ့လောက်ထိဟိုအခုကျွန်တော်တို့သတင်းတွေမှာတွေ့နေရသလိုအပြင်းထန်ခံစားနေရတဲ့လူတွေလိုမျိုးမခံစားလိုက်ရတာလားနည်းနည်းလေးရှင်းပြပါလားခင်ဗျ
ဟုတ်တယ်ဗျဒီကိုပြောသလိုမျိုးပဲဒီ COVID လူနာတွေမှာအကြမ်းဖျင်း၃ဆုဖြစ်နိုင်တာပေါ့မာရီစင်တမ်ဆိုတော့ဒီစင်တမ်အပြောအစားပေါ့ကျွန်တော်ဖြစ်တယ်လို့မျိုးပုံမှန်ဒီ common cold လို့ခေါ်တာပေါ့ပုံမှန်အေးမီနာစီချောင်းဆိုးလောက်ဖြစ်တယ်လို့ပဲဖြစ်မယ်တချို့နည်းနည်းပုံဆိုးတဲ့လူနာတွေမှာဆိုရင်တော့အသက်ရှူမဝတာတွေချောင်းရမ်းဆိုးတာတွေဖြစ်ပြီးဆေးရုံတက်ဖို့အတွက်လိုလောက်ကြီးဖြစ်တာပေါ့နောက်ပြီးပိုကြီးပြင်းထန်တဲ့လူနာတွေဆိုရင်တော့ ICU ခဲလိုတဲ့အချိန်ကိုဆိုးရတဲ့အချိန်ကြီးဖြစ်နိုင်တာပေါ့အဲ့တော့သုံးခုကိုအကြမ်းပြန်ခွဲမယ်ဆိုရင်တော့ဒီစင်တမ်တွေပျော့တဲ့လက္ခဏာမျိုးနဲ့လာတာတော့80ရာခိုင်နှုန်းလောက်ရှိမယ်။နောက်ပြီးဆေးရုံတက်ဖို့အတွက်လူလောက်အောင်ဆိုးတာမျိုးကတော့900ရာခိုင်နှုန်းလောက်မှရှိမယ်။နောက်ပြီး ICU ကြည့်လို့ရတာကတော့900ရာခိုင်နှုန်းလောက်မှရှိပါမယ်ဗျ။
အဲဒီတော့ဟိုတိတ်မပြင်းတဲ့လူတွေဆိုတော့အနေအဆုံးအဆင့်မှာတဘောဒီယောဂကုသမှုအနေအဆုံးအဆင့်မပြင်းထန်တဲ့ပြင်းထန်တယ်မပြင်းထန်ဘူးနိုင်ရှင်ကြည့်တဲ့အခါမှာအနေအဆုံးအဆင့်ဖြစ်နေတဲ့လူတွေဆိုလို့ရှိရင်ခဏတစ်ဖြုတ်ဆေးရုံမှာကြည့်ပြီးတော့ပြန်လွတ်လိုက်တဲ့ quarantine အိမ်မှာပဲ quarantine လုပ်ခိုင်းတယ်ဆိုတာမျိုးလားဘယ်လိုမျိုးလုပ်လဲခင်ဗျ။
အခုဆိုရင်တော့သူတို့လို recommend လုပ်နေလဲဆိုတော့ပုံမှန်နေမကောင်းဖြစ်အောင်လောက်ပဲဖြစ်တယ်ဆိုရင်တော့သူတို့ကဆေးရုံတော်မှာမလာခိုင်းတော့ဗျာအခုဆေးရုံတွေကလည်းအကုန်လူနာတွေနဲ့ပြည့်ချက်နေတော့ကြတော့အဲ့လိုအရန်စင်တန်ကတော်တော်ပျော့တယ်ပုံမှန်နည်းနည်းပပနာစီချောင်းဆိုးလောက်ပဲရှိရဆိုရင်တော့အိမ်မှာပဲနေခိုင်းတယ်ဗျာတကယ်လို့အသက်ရှင်မွားတာတွေချောင်းဆိုးတာတွေမသက်တာတွေရက်ကြလာပြီဆိုရင်တော့အဲ့ဒီအချိန်မှာပဲဒီဆေးရုံစီကံတွေကိုသွားဖို့အတွက်လမ်းညွှန်ထားပါဗျာအခုချိန်နဲ့ပါ
ဒေါက်တာနန္ဒကအခုပြန်ပြီးတော့ကိုယ်ကတက်တာလာပြီးအလုပ်မကြခင်လဲရှေ့ပတ်လောက်နဲ့အလုပ်ပြန်ဆင်းလို့ရနိုင်တဲ့အနေထားဖြစ်ပြီးဆိုတော့ယောဂါကပျောက်ပြီလို့ပဲအချိန်မှာတတ်မှတ်ကြတာလဲဟိုစိတ်ပညာရပါတော့ပျောက်ပြီးသွားရင်ရောဘလောက်ကြာကြာဟိုပေါ့ ဒီလူတွေနဲ့တိကျခွဲနေရတဲ့အတိုင်းအတာရှိတယ်လဲဆိုတာလေးလည်းရှင်းပြပါအောင
်ဟုတ်ကဲ့ဗျာကျွန်တော်တို့အခုဒီ CDC ကနေလမ်းညွှန်ထားတာပေါ့လေကျွန်တော်ကတော့ဒီယောဂဖြစ်ပြီဆိုလို့ရှိရင်ပထမဆုံးဒီချားရာရဲ့ယောဂလက္ခဏာတွေရဲ့ကြောက်တာ၃ရက်ကြာပါပြီဆိုရင်နောက်ပြီးတော့ဒီယောဂလက္ခဏာတွေစပြတာကနေ9ရက်ကြာလာပြီဆိုလို့ရှိရင်ဒီ home isolation ပေါ့အဲ့ဒါကိုနားလို့ရပြီလို့ကျွန်တော်လမ်းညွှန်ထားပါတယ်ဒါပေမဲ့ဒီကျွန်တော်တို့ဒီဒီကျွမ်းမိုက်ဝန်ထမ်းတွေပေါ့အလုပ်ကိုပြန်သွားမယ်ဆိုရင်တော့ဒီ mask ကိုတောက်လျှောက်တက်ထားလို့ညွှန်ကြားထားပါတယ်ဒီယောဂလက္ခဏာတွေစဖြစ်ပြီး14ရက်ကြာတဲ့အထိ mask ကိုအချိန်ပြည့်တက်ရမယ်လို့သူညွှန်ကြားထားပါတယ
်ဟုတ်ကဲ့အဲ့တော့ဒေါက်တာနန္ဒလို့ပဲ COVID-19 ဖြစ်ပြီးတော့မှ recover ပြန်ကောင်းလာပြီးလုံငန်းဝင်ပြောင်းဝင်လာတဲ့ဆရာဝန်တွေကျမကြီးဝန်ထမ်းတွေရှိတယ်ပေါ့နော်အရင်ကလည်းကိုရှိမှလည်း
ပြကျွန်တော်ရဲ့လုပ်ဖို့ကင်တက်တွေထဲမှာပဲဒီ ICU ဆရာဝန်3ယောက်အခုလောလောဆယ်ဖြစ်ပါတယ်ဒါသူတို့လည်းအကုန်ပြန်နေကောင်းကြပါပြီ
ဆိုတော့အခုဒေါက်တာနန္ဒတို့ဒီနယူးယောက်မှာကုနေရတဲ့အတွေ့အကြုံရကြည့်ပြီးတော့ပြောမယ်ဆိုလို့ရှိရင်ပေါ့နော်မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုဟာအော်ခုမှစပြီးတော့ဖြစ်ခါစားပဲရှိသေးတယ်တကယ်စိုးစိုးပွားဖြစ်လာမယ်လို့တော့ယတိပြတော့မပြောနိုင်ဘူးဒါပေမဲ့ဖြစ်လာနိုင်ကြတခြားနိုင်ငံတွေရဲ့နမူနာကြည့်ချင်ဖြစ်လာနိုင်ကြရှိတယ်လို့ယူဆရတာပေါ့အဲ့တော့နယူးယောက်မြို့မှာကုသနေရတဲ့အနေအထားအရာနိုင်ရှင်ပြီးပြောမယ်ဆိုရင်မြန်မာနိုင်ငံကဘလို့အကြံဉာဏ်မျိုးပေးခြင်းလဲဗျာ
ဟုတ်တယ်ဗျာအခုနယူးယောက်ကတော့အခြေအနေကတော့တော်တော်ဆိုးနေတယ်လို့ပြောမှာပေါ့ဒီလူနာရေးတက်ကလည်းအချင်းဆုံးလို့မရနိုင်တော့အောင်တက်နေတယ်အဲ့တော့စီးဝင်တွေကလည်းအနိုင်မနည်းနေအကုန်ဖြစ်နေတယ်ကျွန်တော်စမှာတချို့ဆေးဝါးတွေဆိုလို့ရှိရင်မရှိသလောက်အောင်ပြက်ကုန်ပါပြီဒီ ventilator patient တွေမှာပေးရတဲ့ sedation တွေဆိုလို့ရှိရင်တချို့ sedation တွေဆိုတာကျွန်တော်စမှာတော့မရှိတော့ပါဘူးအဲ့တော့ကျွန်တော်မြန်မာနိုင်ငံကိုပြောချင်တာကတော့ဟိုပြောသလိုပဲအခုမြန်မာနိုင်ငံမှာတော့အခုမှယောဂစပြန့်ပါတာကလာပေါ့အာအခုကျွန်တော်ပြောချင်တာဒီမှာလိုမျိုးဆေးဝါးတဲ့အခြေအနေတွေဖြစ်လာအောင်လို့မြန်မာနိုင်ငံမှာရှိရတဲ့ဒီလိုရအောင်လို့အပူအောင်ပြီးတော့မှယောဂကိုဆက်ပြီးတော့မှမပြန့်သွားတော့အောင်လို့ပြောဆောင်ချက်ကိုပြောချင်ပါတယ်ဒါပေမဲ့လည်းဒီအဆုံးဆုံးအချိန်တွေဖြစ်လာနိုင်တာကိုလည်းကြိုပြီးပြင်ဆင်ထားကြဖို့လည်းပြောချင်ပါတယ်။ဒီလိုရတဲ့ကာကွယ်ပစ္စည်းတွေ PPE တွေလုံလောက်အောင်ရှိအောင်စေဝါးတွေလုံလောက်အောင်ရှိအောင်ဒီစေဝါးကိရိယာတွေလုံလောက်အောင်ရှိအောင်အားလုံးပြည့်စုံထားကြဖို့လည်းပြောချင်ပါတယ်
။ကျွန်တော်ဇဝင်လိုက်ဆက်သွယ်မြင်းမြန်တင်ပြခဲ့တာပါ။